ဒီနေ့ KIU နဲ့မြန်မာအစိုးရတို့ဘာတွေများလက်မှတ်ထိုးသဘောတူညီခဲ့ကြပါလဲခင်ဗျာ
KIU အဖွဲ့နဲ့မြန်မာအစိုးရရဲ့ငင်းငိုင်းပေါ်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့တို့သုံးရက်ပါကျွန်တော်တို့ဆွေးနွေးခဲ့တယ်ဒီဆွေးနွေးခဲ့တဲ့အတွင်းမှာအစည်းအဝေးတွေအစီအစဉ်လုပ်တယ်ကျွန်တော်တို့စကားပြဆွေးနွေးတဲ့ဆွေးနွေးပွဲတွေတချို့လည်းပါခဲ့တယ်အဲ့ဒါတွေအစီအစဉ်ဆွေးနွေးပြီးတဲ့အချိန်မှာဒီနေ့ကျွန်တော်ခုနှစ်ချက်ပါတဲ့ agreement တစ်ခုကိုကျွန်တော်ဆောင်ရွက်နိုင်ခဲ့တယ်အဲ့တော့ကျွန်တော်အမှတ်မိတော့ဆိုရင်ဒီငင်းငိုင်းပေါ်ဆောင်ဖို့အတွက်ကိုသမားယူအစီအစဉ်ဆိုတာတစ်ချက်မှစုစုပေါင်း30ချိန်ခန့်ကျွန်တော်တို့ဆွေးနွေးခဲ့တယ်ဝင်းဦးအောင်မင်းတူရဲအနေနဲ့ကိုပဲကျွန်တော်တို့စုစုပေါင်းစစ်ကြေကျွန်တော်တို့ဆွေးနွေးခဲ့တာဖြစ်ပါတယ်။ဘာကြိမ်အထိကျွန်တော်တို့ဘာမှမထုတ်ပြန်နိုင်ခဲ့ပါဘူး။နံပါတ်6ပြည်ဒီမှာလုပ်တဲ့ပွဲမှာတော့ကျွန်တော်တို့ statement ကိုထုတ်နိုင်ခဲ့တယ်။ခုနှစ်ကြိမ်မြောက်ရွှေဒီမှာလည်း statement ကိုထုတ်နိုင်ပါတယ်။အခုကျွန်တော်တို့မြကြီးနားမှာလုပ်တဲ့ပွဲမှာတော့ဒါပထမဆုံးအချက်ကို agreement ထုတ်နိုင်ခဲ့ပါတယ်။အဲ့ဒီ agreement နဲ့မှာအချက်ပေါင်းစုစုပေါင်း5ချက်ပါပါတယ်။အဲ့တော့ဒီမှာကျွန်တော်တို့မတ်တစ်ချက်ကတော့နိုင်ငံတော်အစိုးရနဲ့ KIO တို့နိုင်ငံရေးဆွေးနွေးပွဲတွေဆက်လက်ဆောင်ရွက်ဖို့ဆိုတာနံပါတ်1ပါ။နံပါတ်2ကတော့တစ်ဖက်အများကနေပြီးတော့ရက်ခတ်တက်ခဲမှုတွေရှင်းရှားဖို့အဲပွဲတွေထပ်မမဖြစ်အောင်ပြင်ပမှုဆိုတာပါပါတယ်။နံပါတ်3ကတော့29စတဲ့တွေပါတဲ့ Joint Monitoring Committee ဖွဲ့စည်းဖို့လည်းမူဝါဒသဘောတူပါတယ်။နံပါတ်4ကတော့ ITB တွေပါ။ငွေညွှန်ပြရေးရလျက်စက်ပါရှင်းပြောင်းနေရတဲ့ပြည်သူများတဲ့ပြန်လည်ထူထောင်ရေးကိစ္စရပ်တွေကိုနှစ်ဖက်ညီနေစွာဖို့ပါ။နံပါတ်5ကတော့စပိုင်းဆိုင်ရာတပ်နေရာခြားလှမ်းမှုများနဲ့ပတ်သက်ပြီးတော့ဆက်လက်ညီနေစွာဖို့ပါ။နံပါတ်6ကတော့လောကတလုံငန်းစီတွေပေါ့ဆက်လက်ရှင်းလင်းဆောင်ရွက်နေမှုတွေ AIO ရဲ့ကိုယ်စားလှယ်နဲ့အလုပ်အဖွဲ့ technical team ကိုမြေကြီးနားမြို့မှာထားဖို့လည်းမျက်စိသဘောတူပါခုနှစ်ချက်ကတော့အခုဒီဘက်တွေမှာအခုချိန်တက်ရောက်တဲ့အဖွဲ့များကကိုယ်စားလှယ်များပြန်လည်တက်ရောက်ဖို့နဲ့အဖိတ်ကြားလိုတဲ့လူတွေဖြစ်ရှင်လည်းနှစ်ဖက်ညီလဲဆောင်ရွက်ဖို့ဆိုတဲ့ချက်ခုနှစ်ချက်ကိုဒီလိုပြောထုတ်နိုင်တ
ယ်ဝန်ကြီးဦးအောင်မင်းကလည်းပြီးခဲ့တဲ့ရက်ကပြောထားတာရှိတယ်ဟိုတိုင်းရင်းသားတွေအားလုံးနဲ့ဆွေးနွေးပွဲတစ်ခုလာမယ့်လပိုင်းအတွင်းမှာလှုပ်သွားမယ်ဆိုတာအဲ့ဒါဘယ်တော့လောက်ဖြစ်မလဲခင်ဗျဘယ်လောက်ထိအလားအလာရှိပါလဲဒီကိစ္စ
အဲ့တော့လေသူရှင်းပြနေတာကတော့သမရကြီးကတူရဲ့ဒီလောလောချက်ကိုအများအားနားထောင်ပြီးတော့အသက်နဲ့ပြည်သူပြောတာတည်းရှိလို့မယ်ဆိုတော့ပြည်သူလူဟိုလေးနဲ့ထားတဲ့နေနဲ့လုပ်မယ်လို့သူကရှင်းဥပမာရှင်းပြတယ်အဲ့တော့အဲ့လိုမျိုးလုပ်ဖို့ဆိုတာကတော့ဒီလို KIO လိုမျိုးကျွန်တော်တို့ဖွဲ့တွေနဲ့အဖြစ်ခက်ရဲနိုင်ဖို့ဆိုကျွန်တော်ဥပမာလို့ကလောတယ်လို့ယူဆတယ်အပြီးတော့ရင်တော့အလုံးပါဝင်တဲ့လက်နဲ့ရေချိုးပွဲဒီလိုအလိုအမျိုးမှာဆောင်ရွက်ဖို့လည်းကျွန်တော်တို့ဖြစ်ဝင်သွားတယ်ဆိုတော့ဆက်လက်ပြင်ပြတယ်ဆိုတာကိုရှင်းပြတော့ပါပဲအဲ့တော့ဒါဖြစ်နေလားမင်းတော့ဒီဟာအခု not just ကြွေးရတော့ဒါပဲဆောင်ရွက်ဖို့မှန်းဆတော့တယ်အဲ့တော့ဆိုရင်တော့ခုပြောတဲ့မဆရတဲ့ချစ်ပါမယ်ပ
ါဝင်းကြီးဦးအောင်မင်းဒီကနေ့ပြောကြားချက်တစ်ခုမှဆိုရင် KIO နဲ့အစိုးရညီညာရေးဖော်ဆောင်ရေးအဖွဲ့တို့မြစ်ကြီးနားမှာဆွေးနွေးနေတဲ့အချိန်မှာပေါ့လေလာရှုမြို့မှာအတိတ်ကယုံတစ်ခုဖြစ်သွားခဲ့တာရှိပါတယ်ဆိုတော့ဒီနှစ်ခုကဆက်ဆက်နေပါသလားခင်ဗျာ
အာမဆိုင်မှုခင်ဗျာဒါတော့အဲ့ဒါကိုလည်းရှင်းပြပါမယ်ဒါကတော့ကျွန်တော်တို့နိုင်ငံမှာဒီပုံလင်းလာတဲ့ပုံမှာလူတွေကပုံလင်းလာမှုပေါ်မှာထုတ်ပြန်တဲ့ပုံမှာတော့ဒါလူတွေရဲ့ emotion နဲ့ဖြစ်နေကြတယ်ရှိနေပါလေဒါနဲ့ဝီဒီယိုအမစင်ထားတာတော့ပါတတဲ့စတဲ့ဒီဆွေးသွားတဲ့ဓာမျိုးလို့ကျွန်တော်နိုင်ငံရဲ့အခုပြောမှာတော့အလုံး YG sensor ဆော့ဖို့လိုတဲ့ဓာမျိုးရှင်းပြတဲ့ဆိုပဲကျွန်တော်နားလဲပါ
KIO နဲ့နောက်တစ်ကြိမ်ဆွေးနွေးပွဲကဘယ်တော့လောက်ဖြစ်နိုင်မလဲခင်ဗျဘယ်နေရာမှာလုပ်ဖြစ်မယ်လို့စီစဉ်ထားတာရှိပါလေ
အခုတော့ကျွန်တော်တို့နားလည်ရောက်သလိုဝင်းကြီးနဲ့ဒီဥစ္စလကတော့ဘယ်တော့မှမလို့နေနေတာတော့အခုဒီတရားဝင်လက်မှတ်ရေးထိုးလိုက်တာဖြစ်တဲ့အတွက် KIO အနေနဲ့လည်းသူတို့ရဲ့ technical team ကိုသူတို့အမြန်ဆုံးဒီကြီးနားမှာသူတို့အနေနဲ့လာပြီးတော့ပို့မယ်အခုလည်းသူတို့အဲ့မှာသူတို့ရဲ့ရုံးကတော့အခုပြန်ဖွင့်လာပါပြီအဲ့မှာလာပို့ပြီးဒီ technical team နဲ့ဒီနေ့ပေါ်ဆောင်တဲ့ငန်းကွန်ပျူတာကသူတို့ရဲ့ technical team ရဲ့အရင်ကြည့်မယ်ပြီးပြီးရင်တော့တစ်လအတွင်းမှာနောက်ဆွေးနွေးပွဲဖြစ်နိုင်ဖို့မှတ်စထားပါ
ဒီကနေ့ KIU နဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ကုလသမဂ္ဂတရုတ်နဲ့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့အားရမှုအတိုင်းတာပေါ့လေတုံ့ပြန်မှုတွေရောဘယ်လိုများရှိကြပါလဲခင်ဗျာ
ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်တို့ကျွန်ဲ့လူတွေတချို့ဟာလည်းတချို့အတွက်ကတော့လည်းဒါလုံးအပြစ်လို့ခြေကောင်းဖြစ်နေပါလား experience နဲ့ခြေကောင်းဖြစ်နေပါလား။အရင်ကဒီနေ့ဆိုရတာလုပ်တဲ့ဘွဲကတော့ကျွန်တော်တို့ပြောခဲ့တဲ့ဒီနေ့ခွဲတာစားတာတဲ့မှာကွဲပေါင်း90လောက်ထဲမှာတော့ဒီဟာပြည်စုံဆုံးအစီအစားဆုံးလူတို့ကလည်းအသက်ဝင်စားဆုံးအရင်ကလည်းအားပေးဆုံးနဲ့ပြီးတော့အခုရတဲ့ရက်လက်ပေါ်မှာလည်းအကုန်လုံးတောင်းတောင်းပြတ်ပြတ်ကြွကြွစားဆုံးဆိုတော့ကျွန်တော်လည်းအရင်ဝင်တာပါလေ။အဲ့တော့သူတို့အထုတ်ပြန်မှုကလည်းအရင်ကောင်းပါလေ။အဲ့တော့အခုဒီမှာလက်တက်တဲ့တိုင်းသားစီစဉ်ရေးအနေနဲ့ကလည်းသူတို့နောက်ထပ်ဟိုဒီကနေလို့တက်လို့ရမယ်လို့သူကလည်းမှတ်စားတာဒီဘွဲဖြစ်တာကိုအလောဝမ်းမသာသူတို့ကြောက်ပါ။
ဦးလောင်ရှင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။